ပြည်သူစစ်မှုထမ်းဥပဒေအရစစ်မှုထမ်းဖို့မဲနိုင်ရွေးချယ်ခံရသူတချို့ကိုစစ်မှုမထမ်းခင်ခီးသွလာခွင့်ကန့်သက်ထားတယ်လို့သိရပါတယ်စစ်ကောင်စီပြောခွင့်ရပြောထားတယ်လို့ပဲအခုလာမယ့် AB ပထမဘက်မှာတော့ပထမဆုံးအုပ်ကိုစစ်မှုထမ်းဖို့ခေါ်ယူမယ်လို့လည်းသိရပါတယ်စစ်မှုထမ်းဥပဒေနောက်ဆက်တွဲအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုနှမ်းလောင်ပြောပြပါမယ်ရှင်
စစ်မှုထမ်းဖို့အသက်ပြည့်သူတွေကိုစတင်စီရင်ကောက်ယူတာစီရင်ကောက်ယူထားတဲ့သူတွေကိုသွားနိုင်ခြင်းရှိမရှိခေါ်ယူမေးမြန်းတာတွေကိုမြို့နယ်ရက်ကျေးတွေမှာစတင်လှုပ်ဆောင်နေတာရက်သက်သက်ပတ်ကြောလာပြီးဖြစ်ပါတယ်နေဒေသတွေနဲ့ရန်ကုန်တကရက်ွက်တချို့မှာတော့တမတ်အသက်ပြည့်သူတွေထက်ကနေစစ်မှုထမ်းရမယ့်သူတွေကိုမဲနိုင်ရွေးချယ်တာတွေလုပ်နေပါတယ်မြို့နယ်တချို့မှာတော့မဲနိုင်ရွေးချယ်ပြီးသားသူတွေခီးသွားလာမယ်ဆိုရင်ကြိုတင်အကြောင်းကြားဖို့ရက်ကျေးအာဏာပိုင်တွေဖက်ကပြောဆိုနေတယ်လို့သိရပါတယ်မဲနိုင်ရွေးချယ်ခံရသူတွေစစ်မှုမထမ်းချင်လို့ထွက်ပြေးမယ်ဆိုရင်မိသားစုဝင်တွေကိုအရေးယူမယ်ဆိုတာမျိုးအထိချင်းချောက်ပြောဆိုတာလည်းရှိတယ်လို့သိရပါတယ်။စစ်မှုထမ်းမဲ့သူတွေကိုပေးရမယ်လစာအတွက်လည်းစစ်မှုရမ်းမရှိတဲ့အိမ်အောင်စုတွေကနေလစဉ်ထောက်ပံ့ရမယ်လို့ရက်ကျေးအာဏာပိုင်တွေကပြောဆိုနေတဲ့အကြောင်းမင်းဘူးမျိုးနဲ့ဒေသခံတအူးကပြောပါတယ်
။ဘယ်လိုပြောမလဲမပေါ့တဲ့ဒီပြည်သူတွေကိုကြာသူကဟိုတိန်အောင်နားတော့တော့ပေါ့နော်ကောက်ခံကြတယ်အမျိုးမျိုးပေါ့ဟိုသူတိရွာဒီကွာလီကောက်ခံတာကြည့်ရင်ဒီငွေကြီးကောက်ခံတာကြည့်ရတော့မတူဘူးပေါ့လားအဲကောက်ခံတဲ့ငွေကြီးကကြာဘာလို့မလဲဆိုတော့တင်းနန်းကိုသူဒီမဲပေါက်လိုက်တဲ့သူဒီကနန်းတက်တဲ့အခါမှာသူပြေးဖို့အတွက်အဲငွေကြီးကိုကောက်ခံတော့ပေါ့ပြောလို့ရှိရင်ငွေကြီးစီမံနေချင်းပြန်ကြည့်တော့အခုကောက်ခံနေပြီအခုကောက်ခံနေပြီဟိုမဲပေါက်သွားတဲ့သူကအပြင်ထွက်ခွင့်မရှိဘူးအပြင်ထွက်လို့ရှိရင်လည်းဒီဟိုစကွေးကြီးရဲ့ဒီဟိုအခန့်ထားတဲ့စကောင်းကြီးခန့်ထားတဲ့အိုးချိုးမှုကြီးကိုအိုးချိုးမှုကြီးဆိုတော့ထောက်ခံလို့ပြောရမယ်ဒီဟိုသက်ဆိုင်တာဒီစမတ်ကပေါ့နော်စမတ်ကသူခီးသွားလာတဲ့ဒီကော်ပျူတာကိုစမတ်ကသူတို့ထုတ်ချက်နေနေမှာဆီကျဆိုတဲ့ထောက်ခံမျိုးတွေဒီလိုဆောင်ပြီးတော့မှပြောရမယ်ဆိုတော့ဒီလိုထပ်ပြီးသွားတယ်ဆိုလို့ဆိုရင်ကျန်စီရဲ့မိသားစုဝင်တွေကိုအရေးယူမယ်ဒါမျိုးရှိပါလိမ့်
ရှင်ကုံမြုတ်ကရက်ွက်တချို့မှာလဲစစ်မှုထမ်းဖို့အသက်ပြည့်သူစီရင်ကောက်ယူနေပြီးတော့အဲ့ဒီသူတွေကိုစစ်မှုထမ်းမထမ်းရက်ကျေးအာဏာပိုင်တွေကခေါ်ယူမေးမြန်းတာတချို့ရှိပါတယ်။စီရင်မှာပါဝင်လို့ခေါ်ယူမေးမြန်းခံရတဲ့ဗဟန်မြုတ်ခန့်တူကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ
်။ပါဝင်လို့ဖောင်ဖြစ်ရတယ်။ပါဝင်လို့အားကြတဲ့ပြည်သူဖြစ်ရတယ်။အဲသူတို့ကပြောတာပေါ့။တို့ဒီဗဟန်ထားတာဆိုရင်မြို့နယ်ကဟုစားလို့ရှိသေးတယ်။သူတို့ကမြို့နယ်ကဟုစားဖြစ်တော့မှအဲ့ဒါအဲ့စီရင်နေကောင်တော့ဘဟုတင်တယ်ဘဟုကနေပြီးတော့မှသူတို့လို့တလောက်ပဲမှ2ယောက်အဲ့လိုဖြစ်ပေါ့နော်သူတို့နေတဲ့မြို့ပေါ်မှာအဲ့လိုဝမ်းပါဆောက်ဖို့ပဲဟိုဆန်းပြီးတော့ခေါ်ကြည့်ဖို့တော့ပြောတယ်ပေါ့နော်တကယ်ရင်နောက်တစ်ခါကျတော့သူကတော့နိုင်ငံသားနေတဲ့သူတွေသွားတော့နေသူတွေမတမောတက်နေတဲ့သူတွေဆိုရင်လည်းโอเคသွားရတဲ့ကိစ္စမရှိဘူးပြန်လာရင်တော့ထမ်းဥထမ်းရမယ်စင်ပေါ့သူတို့ရှိနေရင်ပေါ့နော်ပြီးသွားရင်စေးစလိမ့်မယ်စီစလို့စေးကြတယ်ဆိုတော့ဒါလုံးဝအပင်နဲ့ပါပါပြီ။အေးဘိုးပြီးဘိုးစီဘိုးတွေဆိုတော့ဒါတို့ကြောက်တယ်လည်းမခံဘူး။အဲကြောင့်လည်းစေးကြရတယ်ပါမယ်။စေးကြပြီးတော့ဒါပြီးသွားပြီ။တော့လည်းဘယ်တော့မှခေါ်တော့မှာမဟုတ်ဘူး။အဲလုံရုံးလုံးစံနေတော့လုံသွားမယ်။ပထမဆုံးအတုပ်ကိုတော့ဒီလပိုင်းရှင်းရင်းနေမှာစခေါ်မယ်လို့တော့ပြောတယ
်။အမျိုးသမီးတွေကိုစစ်မှုထမ်းဖို့လက်တလောဆင့်ခေါ်အောင်မှမဟုတ်ဘူးလို့စစ်ကောင်စီကပြောထားပေမဲ့စီရင်ကောက်တဲ့အထက်အမျိုးသမီးတွေကိုပါထည့်တွင်ကောက်ခံတာရှိတယ်လို့သိရပါတယ်။ဒါပေမဲ့စီရင်ပါအမျိုးသမီးတွေကိုစစ်မှုထမ်းနိုင်တာရှိမရှိခေါ်ယူမေးမြန်းတာမရှိသေးဘူးလို့သိရပါတယ်။စစ်မှုထမ်းဖို့အတွက်ရက်ကျေးတာဝန်ရှိသူတွေကစီရင်တွေလိုက်လံကောက်ယူနေတယ်ဆိုပြီးတရင်းတွေထွက်နေတာဟာကောလာဟလသာဖြစ်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဘွတ်ချုပ်စောမင်းထွန်းကမတ်လ15ရက်နေ့မှာပဲ VOA ကိုပြောဆိုထားပါတယ်။ဒါပေမဲ့ VOA ကမေးမြန်းထားတဲ့ဒေသခံတချို့ကတော့စစ်မှုထမ်းဖို့စီရင်ကောက်ယူတာမဲနိုင်တာတွေနဲ့ငွေကောက်ယူမှုတွေရှိနေတယ်လို့အတိအကျပြောကြပါတယ်။စစ်မှုထမ်းမဲ့သူတွေရဲ့လက်စားအတွက်ဆိုပြီးတော့ကောက်ယူမှုတွေကအထက်ညွန်ကြားချက်မရှိဘဲကောက်ယူတာလား။ညွန်ကြားချက်ပေးထားလို့ကောက်ယူနေတာလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရှင်းရှင်းလင်းလင်းသိရနိုင်ဖို့အတွက်စစ်ကောင်စီဘက်ကဆက်သွယ်ပေမဲ့လက်ရှိအချိန်ထိပြန်ပြေးတာမရှိသေးပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့စစ်မှုထမ်းရမယ့်အစီအစဉ်ကိုလာမယ့်ဧပြီမှာပထမအထုပ်အနေနဲ့လူ9000စတင်ခေါ်ယူဖို့ပြင်ဆင်ထားတယ်လို့ပြောဆိုထားပါတယ်။စစ်မှုထမ်းဥပဒေကိုမလိုက်နာတဲ့သူတွေဟာထောင်ဒဏ်3နှစ်ကနေ9နှစ်အထိကြာခံရမယ်လို့ဥပဒေမှာပြဋ္ဌာန်းထားပါတယ်။